ရခိုင်ပြည်နယ်မြောက်ပိုင်းကမတည်ငြိမ်ချင်နေတဲ့ကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေရဲ့ခန့်မှန်းခြေကလေးငယ်2,400,000လောက်ပါဝင်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ခန့်မှန်းခြေဒုက္ခသည်ပေါင်း3,900,000လောက်နဲ့60ရာခိုင်နှုန်းလောက်ဟာကလေးတွေဖြစ်ကြပြီးဒီထက်က36,000လောက်ဟာအသက်တနှစ်ယောက်အရွယ်တွေဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များရေးပေါ်ရပုံငွေဖွဲ့ UNICEF ပြောခွင့်ရသူမက်ဆီမာကာရိုကပြောဆိုလိုက်တာပါ။ဒုက္ခသည်တွေထဲမှာကိုယ်ဝန်ဆောင်တဲ့နှုတ်ဆက်ရွယ်ရင်သွေးရှိတဲ့မိခင်ရေးအတွက်က9,200ရှိတယ်လို့လည်းပြောဆိုထားပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းနေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေထဲမှာမိဘအုပ်ထွန်းသူမရှိတဲ့ကလေးငယ်1,100ပါဝင်ကြောင်းလည်းကုလသမဂ္ဂရုံးချုပ်ရှိတဲ့ဂျနီဗာမြို့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာ UNICEF ပြောခွင့်ရသူကပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိမ့်နေချီရောက်လာနေတယ်ဆိုတဲ့သတင်းနဲ့အတူနိုင်ငံတကာကမြန်မာဆွေရပေါ်ဝေဖန်မှုတွေလည်းစက်တိုက်ဆိုလိုထွက်ပေါ်နေတာပါ။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့မနေ့တုန်းကလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘော့ရစ်ဂျွန်ဆန်တို့ကစိုးရိမ်မကင်းတဲ့သဘောထားတွေကိုထပ်မံပြောဆိုခဲ့ကြပါတယ်။ဒေါ်အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုနားလည်သဘောပေါက်ပေမဲ့အကြမ်းဖက်လို့ရတဲ့ဖိနှိပ်မှုတွေကိုဟန်တန်းနိုင်မှုလို့ကြောင်းဝန်ကြီးဒီလာဆန်ကပြောဆိုခဲ့လို့ရက်စက်လာတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအမြန်ဆုံးရအောင်လုပ်ဖို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကလည်းလန်ဒန်မြို့တော်ကပူတွဲသတင်းစာရှင်းလင်းပွဲအတွင်းတိုက်တွန်းပြောဆိုသွားတာပါ။မြန်မာဆိုရတာဝန်ရှိသူတွေကတော့လွန်ကျွေးရနာပိုင်းတွေကဥယျာဉ်နဲ့ညီဆောင်နေကြောင်းနဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့ရင်လည်းပေါ်ထုတ်ရေးယူမှာဖြစ်ကြောင်းဂရုပြုပြောဆိုထားတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကလည်းနိုင်ငံတွင်းမှာရှိနေတဲ့သူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်ဆက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြစ်ခတ်ဖြစ်ရာဒေသကလူအလုံးကိုကူညီဆက်ရှောက်နိုင်အောင်ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်။